အမေရိကန်အာဆီယံအထူးထိပ်သီးဆွေးနွေးပွဲကျင်းပဖို့ရှိနေချိန်မှာပဲမြန်မာနိုင်ငံကစစ်အာဏာသိမ်းမှုအပါအဝင်အာဆီယံဒေသတွင်းလူအခွင့်အရေးနဲ့ဒီမိုကရေစီရေးယိုယွင်းကျဆင်းနေမှုကိုအမေရိကန်ဘက်ကပွင့်ပွင့်လင်းလင်းပြောဆိုဖို့လူအခွင့်အရေးလှုပ်ရှားမှုအဖွဲ့ HRW ကတိုက်တွန်းလိုက်ပါတယ်။အမေရိကန်အာဆီယံအထူးစည်းဝေးမှာတော့မြန်မာအရေးနဲ့ပတ်သက်လို့စာနာမှုအကူအညီပေးရင်းနဲ့အာဆီယံနဲ့မြန်မာဆိုင်ရာဘုံသဘောတူညီချက်ကိုသာဆွေးနွေးပွဲရှိတယ်လို့သုံးသပ်သူတွေကယူဆကြပါတယ်။မတ်တင်ကြီးတိုက်ကပြောပြပေးပါမယ်။
အမေရိကန်အာဆီယံအထူးထိပ်သီးအစည်းအဝေးကိုမေလ12ရက်နေ့ကြာသပတေးနေ့မှာစတင်ကျင်းပဖို့ရှိနေချိန်မှာပဲလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ကမြန်မာဆီယနာတိတ်မှုအပါအဝင်အာဆီယံဒေတာတွင်လူ့အခွင့်အရေးနဲ့ဒီမိုကရေစီရေးယိုယွင်းကျဆင်းမှုတွေကိုပွင့်ပွင့်လင်းလင်းဝေဖန်ထောက်ပြမှုမရှိဘူးဆိုရင်တော့အာဏာရှင်ခေါင်းဆောင်တွေကိုရဲစေးတင်ပေးသလိုဖြစ်စေမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ထံကိုပေးစာတစ်စောင်ပေးပို့ပါတယ်မြန်မာနိုင်ငံတွင်ဆီယနာတိမ်မှုနောက်ပေါ်လာတဲ့ပြဿနာတွေကိုဖြေရှင်းနိုင်ရေးချမှတ်ထားတဲ့အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ဟာလည်းအခုချိန်ထိထိထိရောက်ရောက်အကောင့်ထဲမပေါ်သေးတာကိုထောက်ပြပြီးအလုံးမဖြစ်တဲ့အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုအာဆီယံဘက်ကဆွန့်လွတ်ဖို့အမေရိကန်ကတိုက်တွန်းပါလို့လည်းအရှာတပြုကတိုက်တွန်းထားပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အာဆီယံဆိုင်ရာတာမတ်ကြီးဥပိုလ်လှတင်ကတော့အထူးထိပ်သီးဆွေးနွေးပွဲမှာမြမအရေးဆွေးနွေးဖို့တိုက်တွန်းထားကြောင်း VOA ကိုပြောပါတယ
်ကျွန်တော်ဒေတာတော်တွင်းမှာဒီလူခွင့်ရေးတွေကိုဒီအာဆီယံခေါင်းဆောင်မှုနဲ့လူခွင့်ရေးချိုးဖောက်မှုများနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာပြည်ပကများကိုအမေရိကန်ပြည်ထောင်စုကကောအာဆီယံခေါင်းဆောင်မှုကကောဒါကိုလက်ယူရှုထားတယ်ဆိုတဲ့သဘောမျိုးတက်ရောက်စေနိုင်မှာဖြစ်တယ်ဆိုတော့ကျွန်တော်တို့ကတော့ဒီအစည်းအဝေးကြီးကနေမြန်မာနိုင်ငံအရေးကိစ္စတင်တာမကဘူးကျွန်တော်အရှိတောင်အာရှဒေတာအတော်တွင်းမှာဖြစ်နေတဲ့ဇိုးဝါတဲ့လူခွင့်ရချိုးဖောက်မှုတွေအလုံးဒီမိုကရေစီကိုဆန့်ကျင်ပြီးတော့အာဏာရှင်တွေကလုံခြင်နိုင်လုံနေတဲ့ကိစ္စတွေအလုံးကိုတော့လေးလေးနက်နက်ဆွေးနွေးပေးဖို့ကျွန်တော်တို့တိုက်တွန်းထားပါတယ
်အာဆီယံထိပ်သီးဆွေးနွေးပွဲမှာမြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုချဲ့လက်ထားဖို့ပြီးခဲ့တဲ့နှစ်ကဆုံးဖြတ်ချက်အတိုင်းအာဆီယံကမပြောင်းမလဲဆက်လက်ထားရှိထားတယ်လို့ဝါရှင်တန်ဒီစီအခြေစိုက်နိုင်ငံတကာမဟာဗျူဟာလေ့လာရေးဌာန IISS ကအရှိတောင်အရှက်ရေးရာချွန်ကျင်သူအာရွန်ခနလီက VOA ကိုပြောပါတယ်အထူးထိပ်သည့်စီဝေပွဲအတွင်းမြန်မာနိုင်ငံမှာဆီယနာတိမ်မှုကြောင့်ဖြစ်လာတဲ့နိုင်ငံရေးအကျပ်တဲတွေအရေးပါဝင်နိုင်ပေမဲ့လည်းထူးခြားတဲ့ရလဒ်မျိုးထွက်လာဖို့အလားအလာကိုတော့သူကအခုလိုပြောပါတယ
် But I wouldn't expect any progress on Myanmar at the summit
ထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံနဲ့ပတ်သက်လို့တိုးတက်မှုတွေရလိမ့်မယ်လို့မထင်ပါဘူးပြီးခဲ့တဲ့နှစ်ထဲချမှတ်ခဲ့ပြီးအာဆီယံကတိုးတက်မှုမေမေရရမလုံနိုင်ခဲ့တဲ့ဝေဝါးလုံးနဲ့ဘုံသဘောတူညီချက်၅ရက်ထက်ကျော်လွန်ပြီးမြန်မာနိုင်ငံမှာလှုပ်တင့်လှုပ်ထိုက်တဲ့ကိစ္စတွေမှာအာဆီယံအဖွဲ့ဝင်တော်တော်များများနဲ့အမေရိကန်ကြားသဘောထားတိတ်တိုက်ဆိုင်ကြမယ်မထင်ပါဘူ
းအမေရိကန်အာဆီယံအထူးထိပ်သီးဆွေးနွေးပွဲကနေမြန်မာအရေးမျှော်လင့်နိုင်စရာနဲ့ပတ်သက်လို့အမေရိကန်ငြိမ်းချမ်းရေး Institute USIP ရဲ့အရှိတောင်အရှာဆိုင်ရာအကြီးအကဲကျန်းကျင်သူ Brian Harding ကမေလ9ရက်နေ့မှာစောင်းပါတပုတ်ရေးပါတယ်ထိပ်သီးဆွေးနွေးပွဲမှာဆွေးနွေးမယ့်အကြောင်းအရာအများပြကတော့အမေရိကန်အာဆီယံချပိုပြီးတော့နီးကပ်တဲ့ပူးပေါင်းဆောင်ရွက်မှုအတွေ့နိုင်ငံရေးနဲ့မဆိုင်တဲ့အကြောင်းအရာတွေဖြစ်တဲ့တန့်စင်တဲ့စွမ်းအင်၊ကျန်းမာရေးနဲ့ Digital စီးပွားရေးတို့လိုကိစ္စတွေဖြစ်ပြီးမြန်မာနိုင်ငံတွင်းအခြေအနေတွေရိုးရင်းချဆင်းမှုအကြောင်းကိုလည်းဆွေးနွေးမယ်လို့စောင်းပါမှရှိပါတယ်။မြန်မာအခြေအနေနဲ့ပတ်သက်ပြီးအာဆီယံခေါင်းဆောင်အများပြစိတ်တိုင်းမကျဖြစ်နေတာကိုတွေ့ရမှာဖြစ်တယ်လို့ပဲအဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးဝင်မဆွတ်ဖက်ရေးဆိုတဲ့အာဆီယံရဲ့ဆန်းနှုန်းကလည်းရှိနေတာကြောင့်မြန်မာစစ်ကောင်စီကိုချမ်းလက်ထားရေးဓမ္မမဟုတ်လဲဖိအားပေးရေးအတွက်စိတ်အားထက်သန်မှုမှာတော့အာဆီယံထိပ်သီးတွေချမှာနက်နက်နေနေသဘောထားကွဲနေတာကိုလည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့တွေ့ရမယ်လို့သူကဆောင်းပါးမှာရေးသားပါတယ်စစ်ကောင်စီရဲ့မလိုက်ရောမှုအပေါ်ပိုပြီးစိတ်မသက်မသာဖြစ်လာနေကြပြီးမြန်မာခေါင်းဆောင်တွေကိုချမ်းလက်ထားဖို့အမျိုးသားညီညွတ်ရေးအစိုးရနဲ့ထိတွေ့ဆက်ဆံရေးတို့ကိုပြောဆိုလာတဲ့အင်ဒိုနီးရှား၊မလေးရှားနဲ့စင်ကာပူခေါင်းဆောင်တွေနဲ့တော့သမ္မတဘိုင်ဒန်အနေနဲ့ဘုံသဘောထားရှိနိုင်ပေမဲ့လည်းကမ္ဘောဒီးယား၊ဗီယက်နမ်၊လာအိုနဲ့ထိုင်းနိုင်ငံတွေကတော့သမ္မတဘိုင်ဒန်တို့သဘောထားမတူညီမှုနဲ့ကြုံရမယ်လို့လည်းသူကသုံးသပ်ထားပါတယ် တန်တမာရေးအရာထူးထူးခြားခြားဖြစ်ထွန်းမှုထွက်လာဖို့အလားအလာမျှင်မိန်နေတာနဲ့အတူပဲအမေရိကန်သမ္မတဘိုက်ဒင်အနေနဲ့ကတော့အမျိုးသားညီညွတ်ရေးအစိုးရနဲ့ပို့ပြီးတော့ထိတွေ့ဆက်ဆံရေးမြန်မာနိုင်ငံကိုလူသားချင်းစာနာမှုအကူအညီတွေပေးပို့ရေးမူပေါင်းတရက်ချမှတ်ရေးတို့အပေါ်အာရုံစိုက်မဲ့အနေထားပါလို့လည်းသူကသုံးသပ်ထားပါတယ်ရှင်